လက်နက်ကန်ဒီပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးစိုးရိမ်တာကြောင့်ဒေသခံတွေထပ်မံထွက်ပြေးလာနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။ကြောက်ဖြူမြို့နယ်ကြေးရွာအုပ်စုတချို့မှာတပ်မတော်စစ်ကြောင်းတွေဝင်ရောက်စစ်ဆီးနေတာတို့ကြောင့်ဒေသခံတွေကြောက်လန့်ပြီးတင်းရှောင်နေကြရတယ်လို့ဒေသခံတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒီနေ့ထိဆိုရင်ထွက်ပြေးလာသူ1000ကျော်လောက်ရှိနေပြီလို့လည်းကြောက်ဖြူမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးကျော်လင်ကပြောပါတယ်
။ကျွန်တော်သိရတော့တော့ဒီစစ်တပ်အုပ်စုရဲ့တန်းချောင်းဆိုရင်အဲ့ဒီမှာတန်းချောင်းအုပ်စုအဲ့ဒီနေရာကအဲ့ဒီတန်းချောင်းအုပ်စုရဲ့နောက်စင်ပေါင်းဖက်ကလူတွေအကုန်လုံးကဒီကြောက်ပြီကိုထွက်ပြေးလာကြတယ်လို့သိရတယ်။ဒီမှာကျွန်တော်ကြောက်ပြီကိုရောက်နေတယ်ဗျ။ကျွန်တော်အဲ့ဒီနေရာတွေကိုသွားတဲ့အခါဘလောက်ရှိလဲဆိုရင်စင်ပေါင်းကတော့1040ယောက်
ကျောက်ပြူမြို့နယ်ဆိုင်ဆောင်ချီပါကထွက်ပြလာတဲ့ဦးကျော်သိမ်းမောင်ကတော့တပ်မတော်စစ်ကြောင်းတွေရွာထဲဝင်လာပြီးဖမ်းဆီးစစ်ဆေးမှုတွေရှိနေတာကြောင့်ထွက်ပြလာရတာဖြစ်တယ်လို့လည်းပြောပါတယ်
။ကျွန်တော်ကဒီစကားဘက်တဲနဲ့ညနေခောက်နိုင်တာကထွက်ပြလာရတယ်။သူတို့ကဒီကျွန်တော်ကမဲနိုင်တာကရောက်နေတယ်စိုက်တော့တယ်။သူတို့ကဒီကလူတွေကသိတမရလူတွေကအကုန်လုံးလိုက်ဖမ်းဖြစ်တယ်။အဲသူတို့ကဒီတောင်တွေကသူတို့ကလမ်းပိုက်တယ်။အကုန်လုံးရွာကတွေကမြန်မာလူတွေကကိုလုံကြီးဒီကြီးအကုန်လုံးပြီးကြတယ်ကွာ။
ကျောက်ပြည်မြို့နယ်ကလပါကျေးရွာဒုက္ခသည်စခန်းကိုရောက်လာတဲ့ဦးကျော်သိမ်းမောင်ကတော့ထွက်ပြေးလာတဲ့အချိန်မှာမိသားစုနဲ့တကွေးတပြားဖြစ်ခဲ့ရပြီးဒီနေ့ထိဆက်သွယ်မရသေးဘူးလို့လည်းပြောပါတယ်
။ကျွန်တော်မိသားစုခါရကြံခဲ့တယ်ပြောလား။မဟုတ်ဘူးကျွန်တော်အင်္ဂါနဲ့ကြံခဲ့တာ။ကျွန်တော်လည်းအတူတူမဟုတ်ဘူး။ကျွန်တော်ကဒီနောက်တနေရာရောက်နေတယ်။ဒါကသူကဒီကိုယ်အင်္ဂါနဲ့ကြံခဲ့တယ်။အပြင်ချက်လည်းမရဘူး။သူကကလေးလိုပဲနော်။မင်းတို့လည်းရှိတယ်ကျွန်တော်ကတော့တိုက်ပူတယ်ပေါ့ကွယ်ကျွန်တော်ကတော့လောကမရတာဒါနည်းနဲ့ဒီတော့ရမလဲဆိုတော့တော့မရတာပေါ့အကုန်လုံးကဒီကနေရာကဖမ်းရတဲ့ဖုန်းနံပါတ်နဲ့ရအောင်လေသူတို့ကဖုန်းကအကုန်လုံးဆွန့်ကြတယ
်တပ်မတော်စစ်ကြောင်းတွေကဖမ်းဆီးစစ်ဆေးမှုတွေရှိနေတယ်ဆိုတော့ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့တပ်မတော်တာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းလို့မရပါဘူးလက်ရှိအချိန်မှာကြောက်ဖြူမြို့နယ်နဲ့စနေမြို့နယ်ကြားမှာတပ်မတော်စစ်ကြောင်းတွေကလုံခြုံရေးတင်းကြပ်ထားတာကြောင့်ဒေသခံတွေစိုးရိမ်မှုမြင့်တက်နေတယ်လို့ဆိုင်ဆောင်ကြီးဘာကဒေသခံတချို့နဲ့လည်းဆက်သွယ်ပြတ်တောက်နေတယ်လို့လည်းပြည်နယ်လွှတ်တော်မှဦးကျော်လင်ကပြောပါတယ
်ကျွန်တော်အဲ့ဒီကိစ္စစုံစမ်းကြည့်တော့အဲ့ဒီလူတွေကဒီနေ့ထိရလာတယ်ဆိုတာကိုမကြားမိသေးဘူးကျွန်တော်တို့ကဆက်တွေ့ခဲ့တဲ့လူတွေနဲ့ဖုန်းပိတ်ထားတာကိုတွေ့ရတယ်ဖုန်းပိတ်ထားသလားတော့မှဖမ်းဆီးခံရသလားကျွန်တော်လေးခုထိဆက်တွေ့လို့မရသေးဘူးကျွန်တော်နောက်ဆုံးကြားတဲ့တိုင်းကတော့သူတို့တွေအဲ့ဒီတိုင်းမရှိနေသေးသေးဘူးဆိုတဲ့သဘောကိုပြချရတယ
်ရခိုင်ပြည်နယ်မှာလက်နက်ကင်မနီပခတ်တွေကြောင့်အရသာတွေတည်ကြည်ထိခိုက်နေရတဲ့ပေါ်ဆိုရင်ကြောင့်လည်းစစ်ပွဲတွေရဆိုင်ဖို့လဲကုလသမဂ္ဂနဲ့ပြည်တွင်းပြည်ပလူခွင့်ရေးဖွဲ့တွေကလည်းတိုက်တွန်းထားကြပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတရင်ပြပို့ထားတာဖြစ်ပါတယ်